အဲဒီနေ့ကျွန်တော်ဒီနေ့ပြောချင်တာကစကားအကြောင်းပေါ့နော်ဟုတ်ဒီရမနိုင်နိုင်စင်ရဲ့စာအုပ်ထဲမှာဆိုရင်ကျွန်တော်တို့ဒီစကားတခွန်းပြောရုံနဲ့လူတစ်ယောက်ရဲ့ဘဝကိုဖြည့်ဆည်းနိုင်ပါတယ်တဲ့နောက်ထပ်စကားအခွန်းတစ်ထောင်သုံးမှလည်းလူတစ်ယောက်ကိုပြုစုပြောထောင်နိုင်တယ်လို့ပြောထားတယ်ပေါ့နော်အဲဒါကြောင့်မင်းရဲ့ပါဇက်ပြားမှာကိုချင်းစာတရားကိုချိန်ဆွဲထားပါတယ်ဟုတ်ပါတယ်အဲ့တော့စကားတခွန်းနဲ့လူတစ်ယောက်ရဲ့ဘဝကိုဖြည့်ဆည်းနိုင်တယ်အဲ့ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ဒီလူမှုဆက်ဆံရေးတွေမှာတရားနဲ့တရားပြောကြတယ်ဆိုကြတယ်အဲ့လိုပြောကြတယ်ဆိုကြတဲ့နေရာမှာအဲတစ်ဖက်ကတော့သူပြောလိုက်တဲ့စကားတခွန်းကသူ့အတွက်ဘာမှမဟုတ်ပေမဲ့တခြားတစ်ဖက်မှာဘဝအပြက်လို့မတက်ပါဘူးနော်အဲ့လိုမျိုးဖြစ်သွားတာတွေများတယ်ဒါကြောင့်စကားပြောတဲ့အခါမှာကျွန်တော်တို့သတိကပ်ပြီးတော့ကျွန်တော်တို့ပြောဖို့လိုအပ်တယ်ကိုပြောလိုက်တဲ့စကားတခွန်းကတခြားသူကိုဘလောက်အတိုင်းအတာထိခိုက်သွားနိုင်တယ်လဲဒါတွေအားလုံးကိုကျွန်တော်တို့ကြိုးပြီးတော့စဉ်းစားမယ်ကြိုးပြီးတော့သတိကပ်ထားမယ်ဆိုရင်ကျွန်တော်တို့စကားတွေကအာမှားဖို့ခွင့်လန်းနေတယ်ပေါ့နော်နောက်တစ်ခုကကြတော့လူတစ်ယောက်ကအဲဆိုကြပါစေလူတယောက်ကဒီဆေးအားတက်စေတဲ့စာအုပ်တွေဒီဆေးအုပ်15အုပ်အဲအဲ့လိုမျိုးပေါ့နော်အများကြီးဖတ်တယ်ထားပါတော့အဲ့လိုအများကြီးဖတ်ပြီးတော့သူ့ဘဝကိုသူမပြောင်းလဲနိုင်သေးဘူးဆိုရင်ဒါနည်းနည်းလေးလွဲနေတယ်ဘာလို့လွဲလဲဆိုတော့ကျွန်တော်တို့သူ့ကို motivate ဖြစ်စေဖို့အတွက်ဆိုတာကသူကိုယ်တိုင်လုပ်မှရမယ်ဘေးကလူကကျွန်တော်တို့ကလမ်းညွှန်ပေးလို့ပဲရမယ်ဒါလို့ဒီလိုလို့ဆိုတာပဲလေကျွန်တော်တို့လမ်းညွှန်ပေးလို့ရမယ်သူကိုယ်တိုင် motivate ဖြစ်ပြီးသူကိုယ်တိုင်သူ့ဘဝကိုသူချိန်ဖို့ကြတော့သူ့ကိုယ်တိုင်မှာတောင်းယူမှုတောင်းဝန်ခံမှုရှိရမယ်အာဒါမှသာလေအင်းသူဟာသူ့ကိုသူပြိုးထောင်နိုင်မယ်ပေါ့နော်ဒါကြောင့်ချုပ်အပြင်ပြောရမယ်ဆိုရင်ဘလို့စကားမျိုးကိုပဲဖြစ်ဖြစ်ကိုပြောလိုက်တဲ့စကားတစ်ခွန်ဟာကိုချင်းစာစိတ်ပါရလားဒါကိုကျွန်တော်တို့ပြန်ဆန်းစစ်ပြီးတော့ပြောတင်တယ်လို့အဲမြင်မိတယ်ပေါ့နော်အဲကျွန်တော်ဒီနေ့ sharing လုပ်ပေးချင်တာကတော့ဒီစကားအကြောင်းပါပဲအားလုံးပဲကျေးဇူးတင်ပါတယ်